ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံလုံခြုံရေးအဖွဲ့အစည်းနဲ့စစ်တပ်ကြားနှိမ့်နိုင်သဘောတူညီမှုအရာစစ်တပ်ရဲ့စစ်ကြောင်းတွေကိုမင်းတပ်မြို့ကိုဖျက်သွားဖို့ခွင့်ပြုလိုက်ပါတယ်။တပ်တွေဆက်လက်ဖမ်းထားတဲ့ဒီဒေသခံကာကွယ်ရေးအဖွဲ့တွေကလူငယ်6ယောက်ပြန်လွတ်ရေးကိုလည်းဆက်လက်ညှိနှိုင်းနေကြဆဲဖြစ်ပါတယ်။ချင်းပြည်နယ်ဟာကားမြို့နယ်မှာတော့မေလ6ရက်နေ့ကကြာတော်ရင်းနေ့ကဒီဖမ်းဆီးခံခဲ့ရတဲ့ရွာသား12ယောက်ထဲက10ယောက်ပြန်လွတ်လာပြီမဲ့2ယောက်တော့မလွတ်သေးဘူးလို့ဒေသခံတွေကပြောပါတယ်။အခုလိုချင်းပြည်နယ်ဘက်ကအခြေအနေတွေကိုတော့ VN သတင်းတောက်နိုင်ကွင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ချင်းမြင့်နဲ့မင်းတမ်းမျိုးဘက်မှာနာကဆစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးဖွဲ့ထားတဲ့လက်နက်ကန်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တွေကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနောက်စစ်တပ်နဲ့ဒေသခံတွေဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတာမှာဒီနေ့တော့စစ်တပ်ရင်နန်းတွေကိုဒေသခံတွေကမင်းတမ်းမျိုးကိုဖျက်ကျော်ခွင့်ပေးလိုက်ပါတယ်။တပ်ကဖမ်းဆီးထားတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တွေကိုပြန်လုပေးရပါဝင်ဒေသခံတွေရဲ့တောင်းဆိုချက်တွေကိုဆွေးနွေးညှိနှိုင်းနေကြတာမှာအခုလိုတပ်တွေဖြတ်သွားခွင့်ပြုဖို့သဘောတူခဲ့တာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်လူကပြောပါတယ်
။ဒီနေ့တပ်သားကမင်းတပ်မျိုးကိုဖြတ်သွားတယ်။ဒီနေ့ဖြတ်သွားတယ်လို့ပြောတာပဲတော်ရတယ်။မင်းတပ်ကျသွားပြီ။ဒီကာကွယ်ရေးတပ်တွေတက်ကတော့ဒီစောင့်ကြည့်ရပါတော့သူတို့သဘောတူထားတဲ့အချက်တွေနဲ့ညီညီကြည့်နေတာ
ဆက်လက်ဖမ်းဆီးခံထားရတဲ့လူငယ်တွေပြန်လွတ်လာရေးအခုလိုညှိနှိုင်းခဲ့တာဖြစ်တယ်လို့ပြောပါတယ်။အဲ့ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်။
လည်းမလွတ်လာသေးဘူးအားလုံးက6ရက်သူတို့ကိုဖြတ်ဖြတ်တိုက်ခွင့်ပြုပြီးမှကျန်ထွက်ပြီးမယ်တဆက်လက်ပြန်ကြည့်မယ်ဆိုပြီးတော့ပြန်ဆင်းရကြမယ်အဲ့လိုမျိုး
ချင်းမြင့်နယ်ထဲကမင်းတပ်ဟာခါနဲ့မတူပြည်မျိုးတွေမှာစစ်အာဏာသိမ်းမှုစန့်ကျင်နေကြတဲ့ဒေသခံတွေကကိုယ်တိုင်ခုခံကာကွယ်နိုင်ဖို့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်တပ်နဲ့အပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ခဲ့တာပါတဖက်ကလည်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။မေလ6ရက်နေ့ကဟာကာမြို့နားကနေရလုံကျေးရွာမှာစစ်တပ်ကရွာသား12ယောက်ကိုဖမ်းဆီးသွားတယ်လို့သူတို့ပိုင်တဲ့ငွေကြေးတွေကတင်စီသွားတယ်လို့ဟာကာမြို့ခံတို့ကပြောပါတယ်
မမေရမမက်ကပြောဖမ်းခံရတဲ့အကြောင်းတော့မရှိဘူးသူမေးဆရာရှိလို့ဆိုမှဟာခါမျိုးတစ်ဖက်ကရပ်ကကလူတွေဖမ်းရပါတော့အလုံးပေါင်းက12ယောက်လောက်ရှိတယ်အလုံးပေါင်း12ယောက်ဖမ်းခံရပြီးတော့မမေရ10ယောက်ပြန်ခဲ့တယ်ကျကျွန်တော်2ယောက်ကတည်းမဖြစ်သေးဘူးပေါ့နော်သူမေးဆရာကြံပြီးရယ်ဆိုမှဆိုတော့မဖြစ်သေးဘူးပေါ့အဆန်ဆက်တင်းရယ်ပြီးတော့ချင်းဝက်ဝက်ဆိုင်ဒီကဝတ်စုံထည့်ထားတဲ့တစ်တာ3လုံးရယ်အဆန်ဆက်တင်းရယ်ပါကြကြ
လက်ရှိဟာကာမြို့မှာဖမ်းဆန်ထားရသူ60ကျော်ရှိနေပြီ။တမတော်ပြူကွဲအောင်လှုပ်ဆော်လှုပ်ဆောင်မှုပုံမှန်905ကနဲ့အမှုဖွဲ့ခံရသူတွေအများကြီးရှိနေပါတယ်။ဒီဖမ်းဆီးခံရသူတွေကိုမေလ2ရက်နေ့နောက်ဆုံးသားပြန်လှုပ်ပေးဖို့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့မလှုပ်ပေးတဲ့အတွက်မေလ2ရက်နေ့ကနေ4ရက်နေ့ထိဟာကာမြို့တွင်မြန်မာတပ်ကင်းစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့က3ရက်ဆက်တိုက်ပြစ်ခတ်တိုက်ခတ်ခဲ့တာပါ။ဒီတိုက်ခိုက်မှုမှာစစ်ကောင်စီတပ်ဘက်ကကိုဦးကြဆုံးပြီးအများပြတန်ရာရရှိခဲ့တယ်လို့ချင်းနေတာကာကွယ်ရေးတပ် CDF ကထုတ်ပြန်ခဲ့ပေမဲ့ VOA အနေနဲ့သိချာတည်မပြုနိုင်သေးပါဘူး။အလားတူမတူပြည်မြို့မှာလည်းဧပြီလ3ရက်နေ့မေလတိစစ်အာဏာရှင်စန့်ကျင်ရေးသပိတ်မောက်ဆန္ဒပြလို့ကြောင်းသားလူငယ်တွေနဲ့ပရဟိတဝန်ထမ်း9ဦးဖမ်းဆီးခံထားရပါတယ်။သူတို့တွေကိုဒီနေ့9ရက်နေ့မှာတရားရုံးသိမ်းဖို့ရှိတယ်ဆိုပေမဲ့မသိမ်းဖြစ်သေးဘူးလို့မြို့ခံတို့ကပြောပါတယ်။
အခုလိုလိုတေကို9ရောက်လာဆိုတော့လေကျောင်းသားရဒီနေ့ဟိုရုံချင်းရှိရခုကမလုပ်ဖြစ်တာလားမသိတရားစီရင်ခီးနေနေလို့ပြောတယ်သူတို့ကြော်တာ905ဆာကြည့်လို့ပြော
မတူပြီမြို့မီမြို့ဖွဲ့တွေနဲ့ပါတာရေးကောင်းဆောင်တွေကဖန်စီကံတက်ကူကျောင်းသားတွေပြန်လဲလွတ်မြောက်လာဖို့အတွက်မြို့နယ်အစင်းသည့်စာတင်တောင်းဆိုမှုတွေရှိနေပေမဲ့လွတ်မလာကြသေးပါဘူးစစ်တပ်ကနေအယတားဆိုရလက်ကအာဏာသိမ်းယူခဲ့တဲ့ပုံမှာချင်းမြင့်ရဲ့ဘက်မှာပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးအထူးသဖြင့်မင်းတနဲ့ဟာကာမြို့တွေမှာလက်နက်ကန်စန့်ကျင်ခုခံစော်လှန်လာတဲ့အသည့်ဖြစ်လာတာဖြစ်ပါတယ်ခင်ဗျာ